ဒီခေတ်မလောက်ကုန်ပိုင်းကတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့တဲ့လော့ဒ်ဒေါင်းတောင်ကျင်းနေစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကဒီကနေ့ဧပြီလ2ရက်နေ့မှာတင်းစာရှင်းလင်းပွဲပြုလုပ်ရမှာဆော်ဆက်စီအစီရင်ခံစာအတိုင်းလိုက်နာမှုမရှိရပါဝင်ပြစ်ခတ်မှုတွေအတွင်းမှာလာပါကြည်စံတွေတာမကခဲထိတ်ဖူးတက်ကြည်စံတွေကိုပါအသုံးပြုပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်ထိုင်းဂျေဆိုင်ဗီဒီယိုတင်တော့မှာအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်
လဘလောင်းတောင်ကျင်းစီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေစနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းစာရှင်းလင်းပွဲကိုအီပီလာ၂ရက်နေ့မှာလုပ်ခဲ့တာပါသူတို့ကိုပြစ်ခတ်မှုတွေအတွင်းငါးပါးစီစဉ်နေတာမကခဲထိတ်ဘူးနဲ့စီစဉ်နေကိုပါအသုံးပြုခဲ့တယ်ဆိုပြီးစီစဉ်ကုန်တွေကိုပြတ်တာကသတင်းစာရှင်းလင်းရဲ့ကြောင်းဒေသခံတောင်တူတူကပြောပြပါတယ
်သူတို့ရဲ့၆လုံးမျိုးနဲ့ပြည်သူလူထုကိုတဲ့တဲ့မမပြစ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့ရှင်းလင်းပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့ကြည်စံကရောဘာကြည်စံနဲ့မဟုတ်ဘူးခဲအစိတ်ပင့်တဲ့ကြည်စံတွေရောပါတယ်အဲ့ဒါတွေကိုသတင်းသာသတင်းသမားတွေရှိကိုကျမတို့ပုံရောအားလုံးကိုချပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင
်သမီးကြီးမျိုးနဲ့ရဲအနာပိုင်းတွေနဲ့အုပ်ချုပ်ရေးမှုတွေဦးဆောင်ပြီးဒီကလေးအပတ်ကသတင်းသာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ဒေသခံတွေဘက်ကလောက်လေးဘွားနဲ့စတင်ပြစ်ခတ်တာကြောင့်တနက်တွေနဲ့ပြန်လည်ပြစ်ခတ်ရတာဖြစ်တဲ့ကြောင်းရှင်းလင်းခဲ့ပြီးဒေသခံ90ထဲမှနေကိုပုံမှန်၄ခုနဲ့တရားစွဲဆိုထားတယ်ဆိုပြီးပြောဆိုခဲ့တာပါလဘလောင်းတော်ကျင်းစီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိတာကိုလည်းရှင်းလင်းခဲ့တယ်လို့ဆိုပါတယ
်စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကြံပြုချက်တိုင်းကိုဝါမောင်းကုမ္ပဏီကချိုးဖောက်နေတယ်အစားတို့ညီအစ်ကို1900ကိုယနေ့ချိန်ထိဖော်ဆောင်ပေးခြင်းမရှိဘဲနဲ့ဒီမင်းကြီးကိုလက်ပတ်နေတယ်။သောစုအစီရင်ခံစာတဲ့ကကိုယ့်ရဲ့လေယာဉ်ကြီးကိုရောင်းချလိုတာရောင်းချနိုင်တယ်မရောင်းလိုတာလည်းမရောင်းနိုင်တယ်လို့အဲ့ဒါပြောကြတဲ့အတွက်ကိုလည်းအဲ့ဒါကိုလည်းကျမတို့ရှင်းလင်းပြောကြတယ်ရှင်။အဲ့ဒီဥစ္စာကိုမှသူတို့ကဝါမောင်းကုမ္ပဏီကကျမတို့ရေယာတွေကိုအသေးကမှဆက်ချက်သိမ့်ပြီးတော့မတရားသိမ့်ပိုက်ယူနေတယ်။ကျမတို့ကြောက်တယ်တဲ့ဟာကိုလည်းတားကျင်လို့တားရတာမဟုတ်ဘူး။တကယ်တမ်းကျတော့အစီရင်ခံစာကိုချိုးဖောက်နေသည့်အတွက်ကျမတို့တားအရင်ဖြစ်ပါတယ်ရှင်။
တုံရွာ၊မိုးကြိုးပြင်းရွာ၊ဆယ်တဲရွာစတဲ့ကျေးရွာတွေကတောင်သူတွေအနေနဲ့ဒီမှန်မျက်နှာကြီးတောင်းရတာဟာလောက်ကောက်စားတောက်လို့မရအောင်စီမံကိန်းကမြေသိမ်းတာတွေ၊စွန့်ပစ်နေစာတွေပုံတာတွေနဲ့လေတွေပျက်စီးရတွေကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်
။ဆယ်တဲမိုးကြိုးပြင်းစကား2011ကလေးအဆောက်အဦတွေဆောက်လို့မို့လုံမစားရဘူး။ကျမတို့ဒုံတော်ချောင်းဘက်ကျတော့2014ကနေပြီးတော့သစိုးကြိုးတွေစားပြီးတော့သွားတဲ့အတွက်ကျမတို့ဇေယျမြေတွေကိုစိုက်ကျိုးလို့လုံးဝမှမရသည့်အတွက်အဲ့ကျတော့ကျမတို့တောင်သူလေသမားဆိုတာကတောင်သူလေယာမြေကိုအမိပြုတ်ပြီးတော့မိကိုစားတောက်နေရတာ
ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူဘဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုသိမ်းပြီးလုံဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေသဘောပေါက်ဝင်ခြင်းထိသိရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာတော့ဖြည့်ရှင်းပေးနိုင်တာတွေအားနည်းနေသေးဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတော့သတင်းကြီးမြတ်နဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွှတ်တော်မှာလေဗလောင်းရင်းနဲ့ပတ်သက်လို့ကြင်ပြဆွေးနွေးရမှာဆုံးခေါ်အစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကိုင်လို့ရမယ့်မြေဧကတွေကိုပြန်ပေးဖို့လည်းတင်ပြခဲ့တယ်လို့ပြောပြပါတယ်
။သူတို့ကသံရုပ်စီကော်မရှင်ရဲ့အစီရင်ခံစာတွေကိုစစ်ဆေးရှိတယ်လို့လုပ်ပြီးပါပြီလို့ပြောတယ်။ကျန်တဲ့အမိပြတယ်ခုလို့လုပ်မရသေးဘူးတော့မှလုပ်ရမယ်လို့ပြောတယ်။အဲ့တော့ကျွန်တော်ဘာပြောလဲလဲဆိုတော့ဒီကဖြန့်ပူရစပြင်းနေရပြီးတယ်ဆိုတာစပြင်းမဟုတ်ပါဘူးလို့ဒီက1900ကဘာမှသုံးပြောလို့ဘာမှမပေါ့လို့ပြောတာကြားလို့ဟုတ်ပြီဒီလိုဒီလိုဒီနေရာနေဖြစ်နေတာအဲ့တော့ဒါဘယ်လိုပိုင်နေပြီဆိုတော့အဲ့ဒီကွန်မြူနတီကနေပြီးတော့ပြန်ပြောလို့ဒါရည်ကြဆိုတော့ဒါအခုထွက်ပြောတာကျွန်တော်ပြောလိုက်တယ်ဝင်ပြီးဒီလိုပြောလို့ဒါလို့ဒီကပြောနေတာကဒီနေ့ပြည်နေနေရည်တဲ့ဘောမျိုးပဲ
လက်ပေါင်းတောင်ကိစ္စမှာတော့ကျင်းမာမှုတွေဖြစ်နေတာဟာ6နှစ်ခန့်ရှိပြီဖြစ်ပေမဲ့သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ဖြေရှင်းဖို့အတွက်အခက်အခဲရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့ပြည်တော်စစ်လွှတ်တော်ကိုပြင်ပြပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစနေကြီးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်။